မြန်မာနိုင်ငံမှာတော့ထူးခြားတဲ့စီးရဲအခြေအနေတွေဖြစ်ပေါ်တဲ့အခါမှာအချိန်နဲ့တပြေးညီပြည်သူတွေသိရှိနိုင်ဖို့တပ်မတော်ကာကွယ်ရေးဝန်ကြီးဌာနဘက်ကတရင်အချက်လက်မှန်တွေကိုပွင့်လင်းညင်သာမှုရှိရှိထုတ်ပြန်ပေးဖို့ပြည်တွင်းစာနယ်ဇင်းသမားတွေတောင်းဆိုလိုက်ပါတယ်။ဒီကနေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်တွင်းစာနယ်ဇင်းသမားတွေပထမဆုံးအချိန်တပ်ပိုင်းဆိုင်ရာထူးခြားတဲ့အခြေအနေနဲ့ပတ်သက်လို့ကာချုပ်ကိုတိုက်ရိုက်မေးမြန်းခွင့်ရခဲ့တယ်လို့နောက်အခါမှာလည်းတက်မတော်ဘက်ကမီဒီယာတွေနဲ့အမြဲထိတွေ့ဆက်ဆံမှုတွေလုပ်နိုင်ဖို့တရင်သမားတွေလိုလားနေကြတဲ့အကြောင်းတွေးဆောင်ခွင့်ရခဲ့တဲ့တရင်သမားတွေက VOA ကိုပြောပါရယ်မတ်ဆုမွန်ကအသေးစိတ်တင်ပြမှာပ
ါဒီကနေ့ဖေဖော်ဝါရီလ14ရက်နေ့နေပြည်တော်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပထမဦးဆုံးအကြိမ်ပြည်တွင်းတရင်ဂျာနယ်တွေနဲ့တီးတန့်တွေးဆောင်ခွင့်ရခဲ့ပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ကိုတွေ့ဆုံမေးမြန်းခွင့်ကြိုတင်ခွင့်တောင်းထားတဲ့ပြည်တွင်းသတင်းမီဒီယာတွေကို15မိနစ်စီတည်တံ့တွေ့ဆုံမေးမြန်းခွင့်ပေးခဲ့တာပါအခုလက်ရှိမြမအစိုးရတက်နယ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသလောက်ကိုင်းမြို့မှာဖုန်ကြားရှင်ဦးဆောင်တဲ့ကိုကန့်တက်တင်တဲ့စစ်ရေးအခြေအနေကိုကာချုပ်ကိုအဓိကထားမေးမြန်းခဲ့ကြတယ်လို့ 7 days သတင်းဂျာနယ်ကအမှုဆောင်အယ်ဒီတာကိုအားမန်က VOA မြန်မာပိုင်းကိုပြောပါတယ
်ခုကပထမဆုံးမှာ drive ကိုတီးရပါတော့ interview ချင်းကန့်တက်ပြီးတော့interview ပြလိုက်တာဟိုအဓိကဟိုကတော့အခုလောလောလတ်လတ်ဆယ်တော့တောက်ကိုင်းလည်းပတ်သက်တဲ့ကိစ္စအခုကန့်တက်ပဲလည်းပတ်သက်ပြီးတော့အဓိကဒီနေ့ဆိုရင်တော့တွေ့ရတာကျွန်တော်တို့ပုံနဲ့မြည်ကြရများရပါတော့ broadcast နေတဲ့ရုပ်တံကတော့ sky net ပဲဆိုတာပါတော့ drive ကိုအချိန်ယူကြည့်ပြီးတာပထမဆုံးကိုပြောပါတယ်
တက်မတော်ကာကွယ်ရေးဦးစီးချုပ်ကသတင်းမီဒီယာတွေနဲ့ထိတွေ့မှုရှိအောင်ကြိုးပမ်းလာနေတဲ့အပေါ်ကြိုးဆိုပေမဲ့တပ်ပိုင်းဆိုင်ရာသတင်းအချက်အလက်တွေကိုကာကွယ်ရေးဝန်ကြီးဌာနဘက်ကဓာတ်ရိုက်ပြောဆိုခွင့်ပေးနိုင်တဲ့သူထားရှိပေးဖို့နဲ့အချိန်နဲ့တပြေးညီသတင်းရယူခွင့်ရှိဖို့သတင်းသမားတွေဘက်ကလိုလားတယ်ဆိုတာကိုလည်းတက်မတော်အကာကွယ်ရေးဦးစီးချုပ်ဘက်ကလှုံ့ဆော်ပေးဖို့အရေးကြီးတယ်လို့သတင်းသမားတွေကထောက်ပြပါတယ်
ဟိုမေးချင်တဲ့ဟာတွေများပြီးတော့လေအချိန်ကန့်နဲ့လှုပ်တာတော့ကျွန်တော်တို့ဒီဘောပေါ့နော်မေးချင်တဲ့ဟာလေးမြန်မြန်မေးရဖို့ပဲလှုပ်တော့အဲ့မှာသူတက်ဘက်ကဟာတွေစီစဉ်နေတဲ့ဟာတွေဘာတွေပြောရဲပေါ့နော်ပြီးတော့ကျွန်တော်တို့ထက်စီတာစာနေကောင်းဆယ်နဲ့သူတို့လည်းတွေ့ရပြီးရင်ဟိုကျွန်တော်တို့ဒီဟိုသတင်းသမားမီဒီယာတွေဘက်ကကိုယ်တိုင်တချို့နဲ့ဟိုတက်ဘက်ကကိုယ်တိုင်တချို့နဲ့ပထမဆုံးအချိန်ကအခုတွေ့ပြီးသွားပြီးတွေ့ပြီးတော့အဲ့ဒီသတင်းထုတ်ပြန်ရေးကိုချောမွေ့အောင်သူတို့လုပ်နေပါပေါ့နော်အခုဒီနေ့သိရတာတော့ဟိုမကြခင်မှာလည်းဒီ February ဖြစ်ဖြစ်နေရှိမကြခင်မှာလည်းဒီသတင်းထုတ်ပြန်ရေးနဲ့ပတ်သက်ပြီးတော့လေဟိုသူအချင်းဒီအောင်ပြီးတော့မီဒီယာတွေဘက်ကလည်းကိုးကားလို့ရအောင်နောက်သူဘက်ကလည်းထုတ်ပြန်ခြင်းနဲ့အောင်ဇေကူထုတ်ပြန်လို့ရအောင်ဟိုလုပ်တဲ့ process တော့ရှိတယ်လို့ပြောတယ်
တိုင်းပြည်တွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညီညာရေးဖော်ဆောင်နေမှုတွေနောက်နယ်မြေပြင်မှာအောက်ခြေတပ်တွေအချင်းချင်းထိတွေ့ပြီးတော့စစ်ရေးတင်းမာမှုတွေနဲ့ပတ်သက်လို့ပြည်သူများအကြမမှန်သတင်းကောလာဟာလာတွေမပြတ်နှံ့ရလေအောင်တက်မတော်ဘက်ကလည်းသတင်းမှန်ထုတ်ပြန်မှုအရေးကြီးတယ်လို့ကိုအားမန်ကအကြံပြုပါတယ
်ဟိုသတင်းသမားမီဒီယာတွေဘက်ကကိုယ်တိုင်တချို့နဲ့ဟိုတက်မတော်ကိုယ်တိုင်တချို့နဲ့သူထုတ်ပြန်နေတဲ့ပုံစံအခုလက်ရှိဆိုရင်ကျွန်တော်မြန်မာနိုင်ငံစာနယ်ဇင်းကောင်စီခံနေဟိုတက်မတော်လာတဲ့သတင်းတချို့ဆိုရင်ပေါ့နော်ပါလေရင်ကောင်းစီခံတယ်ခံပြီးတော့မှအဲဒီကတရင်ထုတ်ပြန်ပြည့်ဟိုစာရွက်တင်နေလာများပါတယ်အဲဒီစာရွက်တင်နေကိုကျွန်တော်တို့ဒီ email ရနေတဲ့ဟိုစာရွက်တင်ကောင်းစီအတောင်ရှိသူတွေကတိုက်တီကိုလိုက်ပြီးတော့ဖြန့်ဝေရတယ်ဟိုများပါများအဲထုတ်ပြန်ချက်တွေကြီးလိုက်လို့ရှင်လည်းကျွန်တော်တို့အချိန်တိုင်းဖြစ်မနေဘူး time limit ဖြစ်မနေဘူးဟိုအချိန်ကအဲ့တော့နည်းနည်းလေးခွာပြီးမှဟိုနောက်ကျပြီးမှထုတ်ပြန်တာလူတွေဖြစ်တော့ကျွန်တော်မီဒီယာတွေဘက်ကပြန်ပြီးတော့အဲ့ဒီတဲ့နေသုံးတော့မယ်ဆိုတဲ့အခါမှာလည်းအချိန်အားဖြင့်ဟိုဒီစာဖတ်သူတွေပြည်သူတွေတကယ်သိကျင်တဲ့အချိန်မျိုးမှာဟုတ်ပြီလေဗရင်တန်ဘိုးကကျပါတယ်ဒီကနေ့ပုံမှန်နဲ့နောက်ကျပြီးတော့မှထွက်လာတော့လေ။နောက်အခုဥပမာကျွန်တော်ဒီလောက်ကန်တိုက်ပွဲနဲ့ပတ်သက်ပြီးတော့ဒီတစ်ခေါက်တော့လောက်ကန်တိုက်ပွဲနဲ့ပတ်သက်ထုတ်တာဆန်လင်းကောင်းစီကမ်ပိန်းနဲ့ပြည်မာကျင်ညာတယ်ပေါ့။ပြည်မာကျင်ညာပေမဲ့လည်းဒီခေါက်လေးရက်ကတော်တော်လေးခွာပြီးတော့ထုတ်ပြန်တယ်။ထုတ်ပြန်တော့ဟိုကျွန်တော်ကိုယ်ကလည်းသတင်းတွေဒီနောက်ဒီစိုးကန်ဒီကတိုက်ပွဲနဲ့ပတ်သက်ပြီးသတင်းယူရတဲ့အခါမှာတစ်ဖက်ကဘယ်သူမင်းမင်းဘယ်သူမှဟိုအပြစ်ပြုပြီလို့မရအောင်ဖြစ်တော့လေ။အရှုံးအားတွေမှာကျွန်တော်တို့ဒီတက်မတော်ဘက်ကမင်းရတော့ဟိုအုပ်ချုပ်ရေးဘိုင်းကနောက်ရဲဘက်ဘိုင်းကတော့ကျွန်တော်အဲ့လိုမျိုးဒေသခံတွေနဲ့ကြည့်ရတဲ့အခါမှာသတင်းတွေကတင်းဆောင်းနေတာမျိုးပေါ့နော်။ဒါမတိမကျဖြစ်တာမျိုးရှိပါတယ်။တကယ်လို့စုပ်ပါဆန်တကယ်ထားပြီးတော့သူတို့အနေနဲ့အဲ့ဒီဟိုစာနယ်ဇင်းကောင်စီကတင်ခံရတော့မှကျွန်တော်တို့တချို့အားတွေကကြန့်ကြာနေတယ်ဒါရိုက်ထုတ်ထုတ်ပေးနေပြန်ဆိုလို့ရှိရင်တော့လေ။ပို့ပြီးတော့အချိန်တိုင်းသူတို့ပြောချင်တဲ့အားတွေကိုပြည်သူတွေတကယ်သိချင်တဲ့အချိန်မှာဟိုပြရမယ်။အဲ့ဒီအတွက်ကြောင့်ကောလာလာတွေလည်းလူတွေရောဖြည့်ဖြည့်ပြီးဖြည့်ဆောင်ပြီးဖြစ်ပြီးတော့လေ။ဟိုတက်ရဲ့ image ကိုဟိုပွင့်လင်းမြင်သာမှုပိုင်းရောအခုကျွန်တော်သွားနေတဲ့ဒီလိုဖြစ်ပြီးရောတဲ့တော့ပို့ပြီးတော့ကျွန်တော်သင်ပြီးသားပဲချင်ပါရယ်နော်ဆောလာလာကြီးကြားထဲမှာပဲပြောစကားနဲ့ညီကြောင်းနေပဲနဲ့တိတိကျကျသိရပြီလေဟိုဘာဖြစ်တယ်ဘယ်လိုဖြစ်တယ်ဆိုတာဆုံးဖြတ်ချက်နဲ့ချင်ရှာဖို့ကျွန်တော်အဲ့တိုင်းပြန်တော့ပို့ပြီးအားလုံးသင်ပြီးမယ်လို့ချင်ပါရယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့မီဒီယာတွေတွေ့ဆုံမှုအပေါ်မှာသတင်းထုတ်ပြန်မှုရှိတယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွင်မှုကိုကျော်မင်းစွေကပြောပါရယ်ပြည်တွင်းသတင်းမီဒီယာတွေနဲ့တီးတန့်တွေ့ဆုံခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံသတင်းစာဆရာများအသင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ဆုံပြီးတော့သတင်းအချက်အလက်ဖလှယ်နိုင်ရင်းနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတယ်လို့သိရပါရယ်ရှင်